ိုင်းနိုင်ငံတွေက UN မြေကြောင်းမှာတည်ဆောက်မဲ့အငင်းပွားဝယ်ရေလွဲစီမံကိန်းကိုထိုင်းစစ်တော်ကနှစ်ကြိမ်တည်းနဲ့ပယ်ချခဲ့ပေမဲ့တရုတ်ကုမ္ပဏီတစ်ခုကလည်းတာဝန်ယူတည်ဆောက်ဖို့အတွက်ကမ်းလှမ်းခဲ့တဲ့နောက်မှာစက်တင်ဘာလထဲမှာပဲထိုင်းတဘောပေါက်ဝန်ကျင်ဆိုင်ရာဘုတ်ဖွဲ့ကဒီစီမံကိန်းအတွက် EIA ကတဘောပေါက်ဝန်ကျင်ပေါ်တည်ရမှုအလားအလာတင်ပြချက်ကိုလက်ခံအတည်ပြုပေးလိုက်ပါပြီ။အခုလိုဒီမြေကြောင်းမှာရေလွဲစီတည်ဆောက်ခွင့်ထိုင်းလက်ကခွင့်ပြုလိုက်တာဟာတရုတ်ရဲ့ဂဗနန်စီမံကိန်းကအကျိုးရှိစေမယ်လို့အကြေခတ်တွေကတုံ့တက်ပါတယ်။ထိုင်းရဲ့ဩဇာကြီးမားတဲ့ဒုတိယဝန်ကြီးချုပ်ပရဝတ်ဘုံစွမ်းဦးဆောင်တဲ့တဘောပေါက်ဝန်ကျင်ဆိုင်ရာဘုတ်ဖွဲ့ကဒီ EIA တုံ့တက်ချက်ကိုနှစ်ကြိမ်တည်းပယ်ချခဲ့တာဖြစ်ပြီးနောက်ဆုံးပယ်ချတာက2019ဒီဇင်ဘာမှာဖြစ်ပါတယ်။အခုတော့တရုတ်အစိုးရပိုင်းကုမ္ပဏီတစ်ခုဖြစ်တဲ့ Norinco International ကဒီရေလွှဲစေတိဆောက်ရေးအတွက်ခံမှန်းကုန်ကျစီဒေါ်လာ 1.1 ဘီလီယံအစားထက်ဝက်လောက်နဲ့တိဆောက်ပေးမယ်အပြင်ဒီစရိတ်ကိုပါချခံမှာဖြစ်ပြီးခံမှန်းစီမံကိန်းကာလ9နှစ်အစား6နှစ်နဲ့အပြီးတိဆောက်ပေးမယ်လို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်။ဒီရေလွှဲစေတိဆောက်ရေးနဲ့ပတ်သက်ပြီး VOA ရဲ့မေးမြန်းချက်ကိုတော့ဆင်ရောက်ဌာနကရောထိုင်းစိုးရဘက်ကပါတုံ့ပြန်ဖြေကြတာမရှိသလိုတရုတ်ကုမ္ပဏီဘက်ကလည်းမှတ်ချက်တစ်စုံတည်းမပေးပါဘူး။